အိန္ဒိယနိုင်ငံမှာ COVID virus မျိုးကွဲအသစ် BA.2.75 ကိုတွေ့ရှိပြီးမြန်မြန်ဆန်ဆန်ပြန့်နှံ့နိုင်တဲ့အတွက်သိပ္ပံပညာရှင်တွေစိုးရိမ်နေကြပါတယ်။ဒီမျိုးကွဲဟာအရင်တုန်းက COVID ကူးစက်လို့ဖြစ်စေ၊ကာကွယ်ဆေးထိုးလို့ဖြစ်စေ၊ကိုယ်ခံအားရရှိနေပေမဲ့ကူးစက်နိုင်ပါတယ်။တစ်ကမ္ဘာလုံးမှာအခုပြန့်နှံ့နေတဲ့ BA.5 ထက်ပိုပြီးရောဂါလက္ခဏာတွေကပြင်းထန်စေမလားဆိုတာကတော့မရှင်းလင်းလာသေးပါဘူး။ဒီမျိုးကွဲပိုးကိုအိန္ဒိယနိုင်ငံရဲ့ပြည်내အတော်များများမှာတွေ့နေရပြီလို့ New Delhi အစိခြေဆိုင် Council of Scientific and Industrial Research ကသိပ္ပံပညာရှင် Lipi Tukrek ကပြောပါတယ်။အမေရိကန်ပါဝင်တခြားဆန်နိုင်ငံမှာလည်းစတင်တွေ့ရှိနေပြီဖြစ်ပါတယ်။အထူးသဖြင့်အိန္ဒိယမှာကူးစက်ပိုးက Exponential Growth လို့ပြောတဲ့ထပ်ကိန်းပုံစံနည်းနဲ့ကူးစက်ပိုးမျိုးဖြစ်တယ်လို့အမေရိကန်နိုင်ငံ Minnesota ပြည်내 Mayo Clinic က Virus Beta ပညာရှင် Matthew Binnicker ကပြောပါတယ်။ပညာရှင်တွေစိုးရိမ်နေကြတဲ့နောက်ကြောင့်တစ်ခုကတော့ဒီ virus မျိုးကွဲဟာပဋိစီဝဆေးတွေမတိုးမအောင်ဖြစ်ပါတယ်ဘလို့ပဲရှိစေ covid ကာကွယ်ဆေးကိုထတ်ချော့ထိုးတာဟာအခုချိန်ထိတော့အကောင်းဆုံးကာကွယ်တာပဲဖြစ်ပါတယ်လို့ပညာရှင်ဘီနီကာကပြောပါတယ်ကာကွယ်ဆေးထိုးထားသူတွေကိုလည်းမျိုးကွဲအစ်စ်တွေကကူးစက်ပေးမဲ့ဆေးရုံတက်ရုံနဲ့တင်လုံးတွေကတော့တိတိတသားကြာဆင်းသွားတာကိုတွေ့ရတယ်လို့သူကပြောပါတယ်